ရိုဟင်ဂျာပြဿနာအတွက်ရေရှည်ခန်းနဲ့ဖြည့်ရှင်းချက်တည်းထွက်လာရေးတရုတ်ဘက်ကတမူထူးခြားတဲ့နည်းလမ်းနဲ့ဆောင်ရွက်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကတနင်္ဂနွေနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ် National Press Club မှာလုပ်တဲ့ရိုဟင်ဂျာတွေငြိမ်းချမ်းစွာထာနေပြန်နိုင်ရေးနည်းလမ်းရှာတဲ့ဆွေးနွေးပွဲမှာတရုတ်သံအမတ်ကြီးလီဂျွန်မင်ကပြောဆိုတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသူကိုယ်တိုင်တွားရောက်ခဲ့ပြီးတဲ့နောက်ယုံကြည်မှုနည်းနေတယ်ဆိုတဲ့အခြေအနေကိုဖြည့်ရှင်းနိုင်ရေးအတွက်သူ့အနေနဲ့1အပေါင်း2စီမံကိန်းထွက်လာကြောင်းရိုဟင်ဂျာမိသားစုတွေတဲကဌာနေပြန်နိုင်ခြေရှိသူကိုယ်စားလှယ်တဦးရွေးထုတ်ပေးရင်တရုတ်ဘက်ကအဲ့ဒီကိုယ်စားလှယ်နဲ့ကြံခဲ့မဲ့မိသားစုအတွက်မိုဘိုင်းဖုန်းနှလုံးပေးမှာဖြစ်တဲ့အကြောင်းဌာနေပြန်မဲ့မိသားစုကိုယ်စားလှယ်ကစန္ဒအလျောက်မြန်မာပြည်တွင်းကိုပြန်ပြီးကိုယ်တိုင်လေ့လာနောက်ကြံခဲ့တဲ့မိသားစုဌာနေပြန်သင့်မသင့်ဆုံးဖြတ်နိုင်အောင်အခြေအနေတွေအချင်းနဲ့တပြေးညီအကြောင်းကြားပြောပြဖို့ဖြစ်တယ်လို့တရုတ်သံအမတ်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေဌာနေပြန်မဲ့သူရဲ့လုံခြုံရေးကိုမြန်မာအစိုးရကအမှတ်ခံချက်ပေးမယ်လို့လည်းသတ်မှတ်ကြီးကပြောပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာအုံနှုံကိုလက်မခံပေးမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောဆိုထားတာပါရိုဟင်ဂျာကိစ္စအပေါ်ဘင်္ဂလားဒေ့ရှ်ရဲ့စိုးရိမ်မှုကိုတရုတ်ကနားလည်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာပဲဒုက္ခသည်တွေကိုလက်ခံပြီးခလုံးခွင့်ပေးတဲ့အတွက်ကျေးဇူးတင်ကြောင်းဆွေးနွေးမှုတွေနဲ့ဖြည့်ရှင်းနိုင်ရေးအတွက်ပတ်သက်သူတွေကိုတရုတ်ဘက်ကထောက်ပံ့မယ်အကြောင်းတရုတ်သမ္မတရှီဂျင်းပင်ကပြောခဲ့တယ်လို့လည်းသတ်မှတ်ကြီးကပြောပါတယ်တရုတ်အနေနဲ့ကတော့တစ်ဖက်ဖက်ကိုမျက်နှာသာပေးဆောင်ရွက်မှာမဟုတ်တဲ့အကြောင်းရိုဟင်ဂျာရေးဖြည့်ရှင်းလိုက်ရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိစေမှာဖြစ်တယ်ဆိုတာကိုမြန်မာအစိုးရလက်ခံလိုက်အောင်တစ်လျှောက်လုံးကြိုးပမ်းနေတယ်လို့လည်းဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်သံအမတ်ကြီးကဆွေးနွေးပွဲမှာပြောဆိုသွားပါတယ်